American Alpha ဆူဆန်ရဲ့အဖွဲ့ NASA ရဲ့သုတေသနလုပ်ငန်းတွေထဲမှာနှစ်အကြာဆုံးလေ့လာမှုတစ်ခုဖြစ်တဲ့ Voyager အာကာသယာဉ်နဲ့ဆူဆန်မှုရဲ့အကြောင်း NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပ
ါ Voyager မတိုင်ခင်က Pioneer 11နဲ့12ဆိုပြီးလွတ်ခဲ့ပူးပါတယ်အဲ Pioneer 11နဲ့12ကနေဆက်ကြဝလားတွင်နေလွန်ခဲ့တဲ့1980ကျော်ကျော်လောက်ကလွတ်ခဲ့တယ်နောက်ပိုင်းမှာဒီ Voyager ဂျိုဒူးလွတ်ဖို့အစီအစဉ်လုပ်ခဲ့ပါတယ်အစတုန်းကဂျိုဒူးဇုံတွဲနှစ်ခုစီလွတ်မယ်ဆိုပြီးကြိုးစားခဲ့ပါတယ်နောက်ပိတ်ပြီးတော့ကုန်ကြစရိတ်များတဲ့အတွက်ဂျိုဒူးတစ်ခုစီပေါ့နော် Voyager 1 Voyager 2ဆိုပြီးလွတ်ခဲ့ပါတယ်အဲ့ဒါ1989ခုနှစ်ကလွတ်ခဲ့တာပါ
1နဲ့2ကိုဘယ်လိုပုံစံနဲ့လွှတ်လိုက်တာပါလဲ
စက်ကြဝလာကြီးရဲ့အပြင်ကြီးလို့ဖြစ်နေတယ်လေဒီ Voyager 1နဲ့2ကိုလွှတ်လိုက်တဲ့အခါကျတော့နည်းနည်း down ကိုစောင်းပြီးတော့စက်ကြဝလာရဲ့တစ်ဖက်ကိုရင်နံပါတ်1 Voyager 1ကိုတစ်ဖက်ကိုလွှတ်နောက်ဒီနေစက်ကြဝလာရဲ့တခြားဘက်ကိုပေါ့နော်အဆန့်ကျင်ဘက်ကိုလွှတ်လိုက်ပါတယ်အဲ့
တော့ Voyager 1နဲ့2ကအခု1ကဒီစက်ကြဝလာရဲ့အပြင်ကိုထွက်သွားပြီလို့ပြောနိုင်လား
အပြောနိုင်ပါတယ်။ဘာပဲလို့ပြောနိုင်လဲဆိုတဲ့အခါကျတော့လွန်ခဲ့တဲ့2012ခုနှစ်လောက်ကနေဆက်ကြဝဠာရဲ့အပြင်ဆုံးမှာ heliosphere ဆိုတဲ့အကာတစ်ခုလို့ရှိပါတယ်။အဲ့ဒါပါလဲဆိုလို့ရှိရင်နေရောင်ခြည်ကနေပြီးတော့တက်ရောက်နိုင်တဲ့အာကာသထဲမှာရှိတဲ့အပုံတွေ PSC ဓာတ်တွေကို charge လုပ်ထားတဲ့စွန့်အင်ကအဲ့ဒီနေရာလောက်ကြတဲ့အခါကျတော့နေရောင်ရဲ့အားမရှိတော့ဘူးနော်။အဲ့ဒီခါကြလို့ရှိရင်ဒါ heliosphere လို့ခေါ်ရပေါ့နော်အဲ့ဒါပြီးလို့ရှိလို့ရှိရင် interstellar space ဆိုတဲ့ဟာပေါ့နော်တကယ်ဟိုဆက်ကြဝဠာကြီးတွေကိုထွက်သွားပြီပေါ့နော်အဲ့ဒီအကွာအဝေးကိုရောက်သွားပြီဆိုတဲ့ဟာကိုတို့လွန်ခဲ့တဲ့2နှစ်လောက်ကစပြီးတော့တိုင်းလို့ရပါတယ
်အဲ့တော့ Voyager 1ကလွန်ခဲ့တဲ့2နှစ်ကဒီဆက်ကြဝဠာရဲ့အပြင်ပကိုရောက်သွားတယ် Voyager 2ကရော
Voyager 2ကလည်းအခုသူသွားတဲ့ခရီးကဘာလဲဆိုလို့ရှိရင်ဒီခုန heliosphere ဆိုတဲ့ဟာဆက်ဝိုင်းမဟုတ်ဘူးเนาะသူကဘဲဥပုံကြီးဖြစ်နေတဲ့အတွက်ဒီ Voyager 1ထွက်သွားတဲ့ခရီးကဒီဘဲဥပုံရဲ့ဒီဟိုဟာပေါ့เนาะအစွန်းတစ်ဖက်ကိုရောက်နေတဲ့ပုံစံဖြစ်နေတယ် Voyager 1 ਆ ဆိုလို့ရှိလို့ချင်းဒီဆက်ကြနေဆက်ကြဝလာရဲ့အားတက်ရောက်မှုရဲ့အပြင်ကိုရောက်သွားပါပြီလွန်ခဲ့တဲ့တစ်နှစ်ခွဲနှစ်နှစ်လောက်ခဲ့ Voyager 2ကတော့နောက်တစ်နှစ်ခွဲလောက်ကြာလို့ရင်တော့ဒီအဲ့ဒီခုနအားတက်ရောက်လုံးဝမရှိတော့တဲ့နေရာလောက်ကိုစရောက်မပြောလို့ရတော့ပါဘူး
NASA နေပြီးတော့ဒီသုတေသနလုပ်နေတာကိုအရင်ပြောပြပေးပါဦ
းသူအစတော့အစီအစဉ်ကပါလဲဆိုလို့ရှိရင်ဒီ Voyager ဂျိုဒူးကိုကြာသပရေးဂျိုစနေဂျိုပြီးတဲ့အခါကျရင် Uranus ပေါ့နော်အဲ့ဒါတွေကိုဖြတ်ပြီးတော့အခါကျလို့ရှိရင်သူ့အပေါ်မှာထည့်ပေးလိုက်တဲ့ကင်မရာတွေပြီးတဲ့အခါကျတော့ဒီဂျိုတွေကိုရောက်သွားတဲ့အခါကျလို့ရှိရင်ဒီဂျိုတွေရဲ့တန်လိုက်လျှက်စစ်တပ်ဘယ်လောက်ရှိလဲတန်လိုက်တပ်ဘယ်လောက်ရှိလဲပြီးတဲ့အခါကျဂျိုတွေကနေထုတ်တဲ့ဟာပေါ့နော်အနီရောက်ရောင်ကြီးခရမ်းလွန်ရောင်ကြီးအဲ့ဒါတွေကိုတိုင်းတဲ့စက်တွေနဲ့သူကရောင်ကြီးမျိုးစုံနဲ့ဒီဂျိုတွေရဲ့အပူချိန်ဘလောက်ရှိလဲပြီးတဲ့အခါကျဂျိုတွေရဲ့ဇီဝဓာတုယူပအဲ့ဒါတွေနဲ့ပတ်သက်တဲ့ဟာကိုလေ့လာတဲ့တန့်စင်တဲ့စက်တွေနဲ့သူတို့တိုင်းတာဖို့အတွက်လွှတ်လိုက်တာပါဘူလာအစီအစဉ်ရဆိုလို့ရှိရင်1989ခုနှစ်လောက်မှာဆိုလို့ရှိရင်ဒီအစီအစဉ်တွေကပြီးသွားပါပြီဘာလို့လဲဆိုတဲ့အခါကျတော့ Voyager 1 or Voyager 2 or ဆက်ကြဝလာရဲ့အပြင်ဆုံးကဂျိုတွေ Uranus တို့ Neptune တို့ဒီကြာသပတေးဂျိုတွေပေါ့နော်အဲ့ဒါတွေကိုရောက်ပြီးတော့ဖြတ်ပြီးတော့တိတ်ပန့်အချက်လက်နဲ့ဓာတ်ပုံတွေပို့ပြီးပါပြီ။ဒါပေမဲ့ဒီ Voyager 1နဲ့2ကစုမှထည့်ပေးလိုက်တဲ့အနုမြူဓာတ်ပေါင်းဖိုကနေပြီးတော့ထုတ်တဲ့ဒီဓာတ်အားထုတ်လို့ရတဲ့ set လို့ခေါ်ပါတယ် Radio Isotope Thermoelectric Generator ဆိုတော့နော် RTG ကနေပြီးသူ့ပေါ်မှာရှိတဲ့ကွန်ပျူတာတွေကိုဆက်ပြီးတော့အလုံးလုံးခိုင်းလို့လည်းရနေသေးတယ်။ပြီးတဲ့အခါကျတော့ဒီတိတ်ပန့်ဆိုင်ရာအချက်လက်တွေထပ်ထုတ်ပေးနိုင်လောက်တဲ့ဆက်ပစ္စည်းတွေလည်းလုံနေသေးတယ်ဆိုတော့သူတိတဲ့အတွက်ခရီးကိုဆက်ပြီးတော့လွတ်လိုက်တာပေါ့နော်။တနာရီကိုမိုင်4000နှုန်းနဲ့ဒီဆက်ကြဝလာခရီးကိုနှင်းနေတာဖြစ်ပါတယ
်။အကွာဝေးဘလောက်ကိုရောက်နေပါပြီ
။နက္ခတ္တဗေဒပညာရှင်တွေတိုင်းနဲ့အတိုင်းထွာရဲ့ unit ရှိပါတယ် astronomical unit လို့ခေါ်ပြီးတော့ unit ပေါင်း33000ရှိနေပါတယ် one astronomical unit ကဘာနေနေกว่าဝေးမိုင်63000ခေါ်တာပါအဲ့တော့မိုင်တန်ပေါင်း33000လောက်ကိုခရီးကိုရောက်သွားပါပြီအဲ့တော့ thermoelectric generator အာနောက်15နှစ်ဆိုကုန်သွားပြီ data အချက်လက်တွေဘာတွေကိုပို့နိုင်တဲ့အားလည်းမရှိတော့ဘူးဒါပေမဲ့ဂျူဒူကြီးကဆက်ကြဝလာထဲမှာရှိတယ်ဂျူတွေနက်ခတ်ကြီးတွေနေတွေရဲ့တခြားနေတွေဆွဲအားတွေနဲ့သူတဖြည်းဖြည်းဆက်သွားမှာပါ
Voyager ရဲ့ထူးခြားမှုကဘာပါလဲ
က Genoru Ludari Lu Atinya Sira, Dama Muluje, Genoru Ludari de Putepampinya, Ayanle to Denid the Tashi Gamya, Yulai Solution. Genoru Ludari, Nanda Sajawla, Ye Beniama Shibare, Gabasureniama, Tesi, Lure Shire, Di Luria, Tanguya Kuna Sakuna Kune Donga, Balloon Jimune, Balloon Tang get it, Sure How Tiang, Dapya, the Kutebi like it. Shui Totare, Gibiane Lotare, Dapiane, Lelu Yare, Dasse Kongli, but Tebi like it.
Voyager Juruma, Nemalo no consatama, Twentare, Shui Dapya Chaguba, Tebi like Daba.
Kebab awak masih kahpio ni deh, pada apa ngasen ngaku bawa mana? Ngasen ngaku deh ma, cenderu nyama pada ane, nukun setare segala bawa ni, ni kau bandalah ane. Tapi sebenarnya aku kau nak dibuai jangan sute ni cenderu, tambah apa ni jemik kata ni atangan bawa ni. Wilam meeting ni lah deh, kebab ni le sangat kupilai bawa ni deh. Cenderu luda deh, tipan pinya, yopo ni kita senja tu ikhoh mune. Kanza Murigo, Popiatara Pipare, Genoro Ludari, Selle a Tessin Zambo, Juzani Bare, the Chema, Akusudari, Pietanari, Bilevi, Sajawala, the Kulonia, Yinjimu, Galactic Civilization, Letwena Melu, Nolin Bare, Ada, being same with Abu Gauna, Ama Kalingure at Nampaduare, Bama Zaga, Bawin, no concert at Zagari Bavare, Gaba Benama Side, Gavane Pap Tate, Nisa Jawala, Julia Dabone, Tepe like Bare. Now be a rock and roll the Chentapole Bare. Now Dabone, Tiana, the Sangabu Bar, a day that she seen a decent detail, Gaba Ludari, Yinjimu, Tapan Pinya Sanya, Tinky Daddy, Gita Tinky Da Bare, the Yoye Bo, Bill Agata Dabone, Le Bavare.
ပရိသတ်တင်းရဲ့ပြောကြားခြင်းတွေဒီတင်ပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။